ဖိုက်တိုစင်းတွေကိုတရားရုံးတင်စစ်ဆင်းနေတဲ့အမှုမှာအမှုကြန့်ကြအောင်လို့အထင်ဆွဲနေတယ်လို့ဖန်စီကန်ဖိုက်တိုစင်းတွေကပြောပါတယ်။အမှုမှာမမှန်တဲ့တင်ပြမှုတွေလည်းရှိနေတယ်လို့လည်းသူတို့ကပြောပါတယ်။ဖိုက်တိုစင်းတွေဒီကနေ့ရုံးထုတ်စစ်ဆေးတာကိုကိုယ်တော်တွားရောက်ပြီးတော့တင်သွားယူထားတယ်။ဖီရိုညမာဖိုက်တိုစင်းတွေမမီခါကအသေးစုံကိုပြောပြပေးပါလိမ့်မယ်။
မန္တလေးကမှာစတော့ခဲ့တယ်ဒီပေါ်မိတယ်ကျွန်တော်တို့အနေနဲ့ဖိုတိုအင်ကိုလို့အများကြီးကျွန်တော်တို့သမားတွေအနေနဲ့အစီအဝါဖြစ်ပြတာလေတည်းအဆက်လက်ကိုမိတော့မဆုံးကြတဲ့မိတော့မပေါ်ထုံးနဲ့ငါတို့ဖြစ်ပြတဲ့အတိုင်းပဲအဲ့လိုကိုဆိုမျိုးပဲဖြစ်နေတယ်သူတို့ဖက်စုတိုင်းဖက်စုတိုင်းမှာကျွန်တော်တို့ကတော့မဟုတ်တာဖက်စုလေးကျွန်တော်တို့အမှုအားရလို့ပဲပြောရမှာပါ
ဒီကနေ့ရုံးထုတ်စစ်ဆေးချက်တွေနဲ့ပတ်သက်လို့ဖန်စီကန်ရိုက်တာတရင်သမားနှစ်ဦးက VOA ကိုအခုလိုပြောဆိုသွားတာပါဒီနေ့ရုံးချိန်မှာတေလူပြတက်တည်ရုံမှုအောင်ကျော်ဆန်းကိုစစ်ဆေးတာဖြစ်ပြီးသူ့ကိုစစ်ဆေးတာဟာလေဒီကနေ့ရုံချင်းအပါဝင်ဆိုရင်ရုံချင်း6ချင်းရှိပြီဖြစ်ပါတယ်တရခွင်အတွင်းစစ်ဆေးမင်းမျက်နှာမှာလေရုံမှုအောင်ကျော်ဆန်းကဝေဝိုက်ပြောဆိုတယ်ဆိုပြီးတရားသူကြီးကအချင်းချင်းတတိပေးတာကိုတွေ့ရှိကြရပါတယ်ဖန်စီကန်ရိုက်တာတရင်သမားနှစ်ဦးလက်ထဲတွေ့ရတဲ့အချို့အချက်လက်တွေဟာအစိုးရဘက်ကသတင်းမီဒီယာကောင်စီဘက်ကိုတရားဝင်ပေးပို့ရစာရင်းဖြစ်နေပြီးဒါဝေကိုစွန့်ဝတ်စာရင်းလို့ဆိုကာတရားရုံးကိုရှင်းကတင်ပြထားတာတွေရှိပါတယ်။အဲဒါကြောင့်နိုင်ငံတော်လူဝတ်ချက်ဥပဒေကိုညှိစွန့်စေရဆိုတဲ့သဘောတက်တဲ့တင်ပြလာတာတွေရှိပါတယ်။ဒီကနေ့တရားရုံးစစ်ဆေးမှုနဲ့ပတ်သက်လို့ရိုက်တာသတင်းသမားတွေရဲ့ရှုနေကိုတန်းစောအောင်ကအမှုစစ်ဆေးမှုနဲ့ပတ်သက်လို့ VOA ကိုခုလိုပြောပြပါတယ်
။ထိတ်တန့်ကျိုးဝတ်ချက်တို့နော်စာရဆရာတွေကိုပြောတယ်။တယ်လီဖုန်းနဲ့ထုတ်လာတယ်ဆိုတော့စာရဆရာနေပြီ။တော့အများကြီးလူတိရှိကြတာအင်းစာရင်းမှာပါပြီးကြောင်းကိုကျွန်တော်တို့ကဒီ channel တွေသတင်းစာတွေကိုသတိကသွင်းနေတာပြနိုင်ခဲ့တယ်။နောက်ရေးကြည့်တာတကူကဒီဝါလုံးတို့နော်ဟိုအထိုင်းငယ်ရင်းအကြောင်းရင်းဖြစ်တဲ့ဗိုက်တာဝင်းဌာနကထုတ်တဲ့အင်းနဲ့စာလူတပ်မှုနဲ့ပတ်သက်ပြီးတော့သတင်းဆောင်မားကိုကျွန်တော်တို့ကရုံးမှာသတိကံကိုတင်နိုင်ခဲ့တယ
်။ဖန်စီကန်ရိုက်တာသတင်းသမားတွေရဲ့ဖုန်းနဲ့ပါအချက်လက်တွေကိုရဲဘက်ကတရားရုံးတင်ပြတာမှလည်းလူတလူဆွဲယူပြီးတင်ပြတာရှိတယ်လို့သတင်းသမားတွေရှိနေကဆိုပါတယ်။ပြည်ရဲ့လာရုံးကဒီရမှုနဲ့ပတ်သက်ပြီးဒူရမှုမိုးရနိုင်ကထပ်ဆူခဲ့တာမှာတော့ကိုဝါလုံးနဲ့တွေ့ဆုံဖို့အထက်အရာရှိကနေတက်ကြွနိုင်ရင်းကိုအမိန့်ပေးခဲ့တာဖြစ်ပြီးတင်းတော့တွေကိုထောင်ချောက်စင်ဖမ်းဖို့လုပ်ခဲ့တာဖြစ်ကြောင်းထပ်ဆူထားပါတယ်။ဒီလိုတရားရုံးထပ်ဆူအပြီးမှာဒူရမှုမိုးရနိုင်ဟာရဲစီကန်ချုပ်ဖောက်မှုနဲ့ထောင်ဒဏ်တစ်နှစ်ကြာခံခဲ့ရပါတယ်။ရိုက်တာသတင်းသမားနှုတ်ရဲ့အမှုအတွက်ထပ်မံစစ်ဆေးဖို့ရဲမှုတင်ဝင်းအောင်နဲ့ရဲအုပ်မြင့်ရင်းစားတဲ့တရလူပြသက်တေနှစ်ဦးထပ်မံစစ်ဆေးဖို့လိုအပ်နေပါသေးတယ်။ဗိုက်တာသတင်းသမားတွေရဲ့ရုံးချင်းကိုနာမည်ဂျွန်ဆက်တေရဲ့နေမှာထပ်မံရုံးထုတ်စစ်ဆေးမှာဖြစ်ပြီးအဲ့ဒီနေ့မှာတော့